ူဝဲဖေဒီရပိုင်းနိုင်ငံတကာသတင်းတွေမှာတော့အရှေ့လေပိုင်းဒေသသူသူဖြင့်လေပြားနိုင်ငံကဆန္ဒပြပွဲတွေနိုင်ငံတကာသတင်းတွေကိုတော်တော်လေးလွှမ်းမိုးနေတယ်နော
်ဟုတ်တယ်ဗျဆန္ဒပြပွဲနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်နှိမ်နင်းတဲ့သတင်းတွေရုပ်မြင်သံကြားတွေမှာတောက်လျှောက်ပြနေတယ်လေအမေရိကန်ပြည်ထောင်စုကတော့ဆန္ဒပြသူတွေတောင်းဆိုနေတဲ့အတိုင်းအပြောင်းလဲတွေပေါ်ဆောင်မှုအရပ်အစိုးရတွေကိုတိုက်တွန်းနေတယ်ဗျ
အာရကဘာမှာဆန္ဒပြပွဲတွေဒီကုန်းတွေရင်ဆိုင်နေရတဲ့အချိန်အမေရိကန်ပြည်ထောင်စုအတွင်းမှာလည်းဒီမိုကရက်နဲ့ရီပါဘလီကန်ပါတီကြီးနှစ်ခုအကြားအစိုးရသုံးစိမ့်နဲ့ပတ်သက်တဲ့အခြေအနေငြိမ်းချမ်းတဲ့တိုက်ပွဲတွေတော်တော်လေးပြင်းထန်လာနေတယ်လို့ပြောရမှာပဲဗျအမေရိကန်အစိုးရရဲ့လုပ်ငန်းဆောင်တာတွေယာယီရပ်ဆိုင်သွားနိုင်တဲ့အခြေအနေမျိုးတောင်ရင်ဆိုင်ရနိုင်တယ်ဆိုပြီးပြောနေကြတယ်နော
်စနေနေ့ယုံမတက်ခင်အချိန်ကအမေရိကန်အောက်လွှတ်တော်ကနေအစိုးရရဲ့အသုံးစိမ့်သန်းပေါင်း6000ဖြတ်တောက်ထားတဲ့ဥပဒေကြမ်းကိုအတီးပြုတ်လိုက်တယ်လေဗျာ Republican အမတ်235ယောက်ရဲ့ထောက်ခံမဲနဲ့အတီးပြုတ်လိုက်တာပဲဗျာအများစုကကိုယ့်ပါတီရဲ့ယက်တီချက်အတိုင်းမဲပေးခဲ့ကြတာပါ Democrat ဘက်ကအမတ်တွေဆိုရင်တယောက်မှဒီဥပဒေကြမ်းကိုမထောက်ခံခဲ့ဘူးလေ
Republican တွေအဆိုပြုတာကသမ္မတဥပမာရဲ့ကျန်းမာရေးဆောင်ရှားမှုပြုပြင်ပြောင်းလဲရေးအတွက်သုံးမဲ့ဈေးတွေဒါတွေကိုဖြတ်တောက်ဖို့နောက်ပြည်ပေါက်ပေးနေတဲ့အကူအညီတချို့နောက်စင်းရဲနွမ်းပါတဲ့သူတွေကိုပေးနေတဲ့အထောက်အပံ့တွေသဘောပတ်ဝန်းကျင်ထင်းသိမ်းရေးမိသားစုစီမံကိန်းတွေအစိုးရရဲ့အထောက်အပံ့တွေဒါတွေကိုဖြတ်တောက်ဖို့ဆိုပြီးအဓိကဆိုးပြူတာဗျ
တချို့ရုပ်မြင်သံကြားနဲ့ရေဒီယိုထုတ်လုပ်မှုတွေလည်းဖြတ်တောက်ဖို့ဆိုပြီးတော့ Republican ဘက်ကအဆိုပြုထားတာတွေရှိတယ်ကြိုတင်ခမန်းရဲ့အရာဒီနေ့အတွင်းအစိုးရအသုံးစိသန်းပေါင်းတသန်း6သိန်းလုံငွေပြတာကိုလျှော့ချဖို့ဆိုပြီးတော့အဆိုပြုနေတယ်ဗျကာဝေးဝန်ကြီးဌာနရဲ့အသုံးစည်းတွေလျှော့ချဖို့ဆိုပြီးပြောတာတွေလည်းရှိနေတယ
်အခုအောက်လွှတ်တော်ကဒီပြုတ်လိုက်တဲ့အဆိုပြုချက်ထဲမှာတခြားအသုံးစည်းတွေဖြတ်တောက်ဖို့ဆိုပေမဲ့တချို့ကာဝေးဝန်ကြီးဌာနရဲ့အသုံးစည်းတွေကိုကြတော့200ခန်းတို့တိုးထားတယ်တဲ့ဒါကြောင့်လဲကယ်လီဖိုးနီးယားပြည်နယ် Republican အမတ် John Campbell ကအောက်လွှတ်တော်ဆွေးနွေးပွဲမှာဒါနဲ့ပတ်သက်ပြီးအခုလိုပြောတာလေ
There are many weapon systems funded in the Defense Department which the Defense Department does not want. They are there because of
ကွေးဝင်ကြီးဌာနကငွေချေးထောက်ပံ့ပေးထားရတဲ့လက်နက်စနစ်နဲ့ပတ်သက်ပြီးစီစဉ်နေအများကြီးရှိနေပါတယ်။သူတို့ကိုယ်တိုင်ဒီစီစဉ်နေကိုလိုချင်တာတော့မဟုတ်ပါဘူး။လွှတ်တော်မှာဩဇာရှိတဲ့အမတ်တချို့ကတမင်ထည့်ထားလို့ဒီစီစဉ်နေဆက်ပြီးတော့ရှိနေတာပါ။ဘ ਹੁ အစိုးရအသုံးစရိတ်တစ်ခုလုံးမှာကာကွယ်ရေးဝန်ကြီးဌာနကအမြဲလိုလိုငွေသုံးဆွဲမဲ့စီမံချက်တွေအများဆုံးထည့်သွင်းနေတာကိုတွေ့ရပါတယ
်။ Republican အမတ် John Campbell ကဒီလိုပြောပေမဲ့ Georgia ပြည်နယ်က Democratic အောက်လွှတ်တော်အမတ် Stanford Bishop ကတော့ကာကွယ်ရေးဝန်ကြီးဌာနသုံးစည်းတွေရှင်းချမဲ့အစီအစဉ်ကစစ်မှုဒဏ်ဟောင်းတွေကိုထိခိုက်နိုင်တယ်ဆိုပြီးအခုလိုပြန်ပြီးတော့ပြောသွားတယ်ဗျ
။ If this bill is signed into law, it will hurt our economic recovery, which in turn will affect our veterans.According to the Bureau of Labor Statistics
ဒီလိုသုံးစီဖြတ်တောက်မဲ့ကိစ္စဥပဒေဖြစ်တည်ပြုလိုက်မယ်ဆိုရင်စီးပွားရေးပြန်အားကောင်းလာမယ့်အခြေအနေပေါ်မှာထိခိုက်နိုင်ပါတယ်ကျွန်တော်တို့ရဲ့စစ်ပြန်တွေပေါ်မှာပဲရက်ခတ်နိုင်တာပါအလို့သမားရေးဌာနတွေရဲ့စီးရင်တွေအရဆိုရင်အီရန်နဲ့အာဖဂန်စစ်ပွဲကပြန်လာတဲ့စစ်ပြန်တွေရဲ့1500000လောက်ဟာအလုပ်လက်မဲ့တွေဖြစ်နေပါတယ်ဒီနေ့နိုင်ငံတော်မှာရှိနေတဲ့အလုပ်လက်မဲ့နှုန်းတွေပို့ပြီးမြင့်ပါတယ်ဒီတော့အသုံးစီတွေမစင်မချင်းဆက်ပြီးဖြတ်တောက်နေမယ်ဆိုရင်အလုပ်လက်မဲ့နှုန်းကပိုမြင့်လာဖို့ပဲရှိပါတယ်
အခုအောက်လွှတ်တော်အတီးပြုတ်ထားတာကိုဒီမိုကရက်အများစုလွှမ်းမိုးတဲ့အထက်လွှတ်တော်ကသဘောတူမှာမဟုတ်ဘူးလေဗျာသမ္မတဥဘာမားကလည်းဒါကိုဗီဒိုအာနာနဲ့ပယ်ချမယ်ဆိုပြီးတော့ပြောထားဘူးလေဒီမိုကရက်အများစုလွှမ်းမိုးတဲ့အထက်လွှတ်တော်ကသူတို့ဘက်ကအစိုးရအသုံးစည်းနဲ့ပတ်သက်တဲ့ဥပဒေကြမ်းသတ်သတ်ပြန်တင်မဲလို့ပြောတယ်ဗျာ
လာမယ့်မတ်လ၄ရက်နေ့မှာမှအစိုးရအသုံးစည်းနဲ့ပတ်သက်လို့အထက်လွှတ်တော်နဲ့အောက်လွှတ်တော်ကြားသဘောတူညီချက်မရဘူးဆိုရင်အမေရိကန်အစိုးရရဲ့လုပ်ငန်းဆောင်တာတွေယာယီရဆန်းရလာမျိုးတွေရှိလာမယ်အစိုးရဝန်ထမ်းတွေကတချို့ကိုတချို့ရက်တွေမှာအလုံးမလာနဲ့ဆိုပြီးပိတ်ရက်ပေးလိုက်တာမျိုးတွေလည်းကြုံရနိုင်တယ်လေ
စစ်တပ်နဲ့မှုကင်းထိမ့်သိမ့်ရေးလို့တခြားမရှိမဖြစ်လုပ်ငန်းတွေလောက်ပဲဆက်ပြီးတော့လဲပါလေရှိတယ်ဗျဒါကြောင့်လဲမတ်လပထမပတ်ထဲမှာအသုံးစရိတ်ဆုံးဖြတ်ချက်မကျလို့အစိုးရလုပ်ငန်းတွေယာယီရမယ်ဆိုရင်ဒီကိစ္စ Republican ဘက်ကလွှတ်တော်သဘာဝတိ John Boehner ရဲ့တာဝန်မဲ့လွတ်ရကြအောင်ဆိုပြီးတော့တချို့ဒီမိုကရက်အမတ်တွေကဝေဖန်နေကြတယ်လေ
လွတ်တော်သဘာဝပတိဂျွန်ဘိန်နာကတော့တကယ်လို့အစိုးရရဲ့လုပ်ငန်းဆောင်တာတွေယာယီရက်ခဲ့ရမယ်ဆိုရင်အထက်လွတ်တော်ဒီမိုကရက်အမတ်ခေါင်းဆောင်ဟယ်ရီရိတ်နဲ့လွတ်တော်သဘာဝပတိဟောင်းနန်စီပလိုစီတို့ကတရားခံဆိုပြီးပြန်ပြောတယ်ဗျအမေရိကန်လွတ်တော်အမတ်တွေအနေနဲ့လာမယ့်သတင်းပတ်တွေအတွင်းမှာတိတ်ကိုအရေးကြီးတဲ့ဆုံးမချက်တွေချရလိမ့်မယ်လို့သူပြောတယ်ဗျ
ရီပါဘလီကန်အထက်လွတ်တော်အမတ်တော်မ်ကိုဘန်းနာတော့ အသုံးစရိတ်သဘောတူညီချက်မရလို့အစိုးရလုပ်ငန်းတွေယာယီရပ်ဆိုင်းရတယ်ဆိုတာနိုင်ငံရေးစကားဝိုင်းမှာထိုးနဲ့တိုက်ခိုက်လို့ပြောဆိုလို့ကောင်းတဲ့အကြောင်းအရာဆိုပေမဲ့ဒီလိုတကယ်တမ်းဘယ်သူမှအဖြစ်မခံခြင်းကြဘူးလို့ပြောပါတယ်ဗျာ။မတ်လ၄ရက်မတိုင်ခင်ကြာတဲ့ရက်ပိုင်းအတွင်းအခြေအတင်ညှင်းကုန်ကြပြီမဲ့အတားနိုင်ဆုံးညှိနှိုင်းကြမယ်ဆိုတဲ့သဘောတွေလည်းပြောနေကြတယ်လေ
။ဒီမိုကရက်အထက်လွှတ်တော်အမတ်တွေကတော့အစိုးရသုံးစိတ်လူငွေပြမှုကိုရှော့ချဖို့သူတို့လည်းစပြီးတော့လုပ်နေတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာသူတို့ဘက်ကသုံးစိတ်နဲ့ပတ်သက်လို့သူတို့ကိုယ်ပိုင်ဥပဒေကြမ်းတစ်ခုတင်မယ်လို့ပြောတယ်။ဒါပေမဲ့အခုအောက်လွှတ်တော်က Republican တွေတည်ပြုထားတဲ့ဥပဒေမျိုးတော့မဟုတ်ဘူးလို့ပြောကြတယ်။အရင်သမ္မတဟောင်းကလင်တန်လက်ထက်ကကြုံခဲ့ရဘူးတဲ့အသုံးစိတ်တည်ပြုချက်မရလို့အစိုးရလုပ်ငန်းတွေယာယီရဆိုင်ခဲ့ရတာမျိုးအခုသမ္မတဥဘာမလက်ထက်မှာထပ်ကြုံမကြုံရက်ပိုင်းအတွင်းမှာအပြေထွက်လာမှာပဲလေ။ရှေ့သတင်းပတ်တွေကြားရင်ဆက်ပြီးတော့ဆွေးနွေးကြသေးတာပေါ့ဗျာ။